အေးအေးရခိုင်တပ်မတော်နဲ့စစ်ကောင်စီတပ်တွေအကြားအလို့သဘောအပြစ်ကတ်ရထားပေမဲ့လက်ရှိမှာနှစ်ဖက်စလုံးကအင်အားတိုးချဲ့နေပြီးပြန်ဖြစ်လာနိုင်တဲ့တိုက်ပွဲတွေအတွက်ပြင်ဆင်နေပုံရတယ်လို့စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံတွင်ခုခံရေးလှုပ်ရှားမှုနဲ့အေးအေးတပ်ရဲ့အခမ်းကဏ္ဍအကြောင်းအမေရိကန်နိုင်ငံဝါရှင်တန်အခြေစိုက်စမစ်ဆွန်စင်တာမှာမူဝါဒလေ့လာရေးအဖွဲ့အွန်လိုင်းဆွေးနွေးပွဲမှာသူတေတီတီကပြောဆိုခဲ့ပါတယ်ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ကိုဝင်းမင်းကအပြည့်အစုံကိုပြောပြမှာပ
ါဟုတ်ကဲ့မနေ့ကလုတ်တဲ့ဒီအေးအေးတက်အခမ်းကဏ္ဍနဲ့ခုခံရေးလှုပ်ရှားမှုအနာဂတ်အကြောင်းဆွေးနွေးပွဲမှာဥဆောင်မင်းမြန်သူ Stimson Center အဖွဲ့ကအရှိအာရှအစီအစဉ်ပူးတွဲညွှန်ကြားရေးမှုရန်စံက
Today we know that for the resistance that has been there
ဆီယနာတိုင်ခုခံတိုက်ခိုက်မှုတွေကအခုနှစ်နှစ်ရှိလာတဲ့အချိန်မှာအေးအေးရခိုင်စစ်တဲ့အနေနဲ့အာနာသိမ်းမှုကိုခုခံရင်ဆိုင်နေတဲ့ဒေသခံ PDF တပ်တွေနဲ့ပူးပေါင်းလုပ်ကင်နေတာတွေလက်တတော်မှာပြင်ရောက်နေတဲ့ NUG ယာယီအစိုးရနဲ့ဆွေးနွေးတိုင်ပင်ဆောင်ရွက်ကြတာတွေကိုအားလုံးသိထားပါတယ်။ဒါကြောင့်အေးအေးအနေနဲ့မြန်မာစစ်တပ်နဲ့အပြည့်ရထားပေမဲ့ရှေ့လျှောက်မှာလည်းဒီခုခံကာကွယ်ရေးလှုပ်ရှားမှုတွေအတွက်အရေးပါတဲ့တက်ရောက်မှုရှိလိမ့်မယ်လို့အများကခန့်မှန်းထားပါတယ
်။အဓိကဆွေးနွေးသူကိုကျော်ဆန်းလိုင်ကိုAA နဲ့မြန်မာစစ်တပ်အပြည့်အဝသဘောတူမှုနောက်ဆုံးအခြေအနေကိုမေးရမှာ
Although AA and the military they have some kind of legacy
AA နဲ့မြန်မာစစ်တပ်အနေနဲ့အပြည့်အဝထားတာရှိပေမဲ့သူတို့တစ်ဖက်နဲ့တစ်ဖက်မယုံကြပါဘူးတိုင်းပြည်နာမျိုးမရှိပါဘူး AA အနေနဲ့သူတို့အပြည့်အဝထားတာရောပြန်တိုက်ရတာရောကတခြားတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မတူတာတချို့ရှိနေတယ်လို့ပြောလို့ရှိပါတယ်မြန်မာစစ်တပ်ကိုတဦးတည်းသောရန်သူနဲ့ဘုံရန်သူအဖြစ်အေအေဘက်ကသဘောထားပါတယ်မြန်မာစစ်တပ်ဘက်ကလုံရက်ကလည်းအလားတူရန်သူလိုပါပဲဒါကြောင့်လဲအေအေအနေနဲ့စစ်အာဏာသိမ်းပြီးကတည်းကမြောက်ပိုင်း KIA တပ်နဲ့ဖြစ်တဲ့တိုက်ပွဲတွေမှာဥပမာအာဏာသိမ်းပြီးတလအတွင်းမှာဖြစ်ခဲ့တဲ့ဖားကန့်တိုက်ပွဲမျိုးမှာပါဝင်ခဲ့ပြီးတခြားနေရာတွေမှာလည်းပါဝင်လာခဲ့ပါတယ
်အေအေရဲ့မြောက်ပိုင်းမဟာမိတ်တွေဖြစ်တဲ့တောင်ပလောင် TNL တပ်ဖွဲ့နဲ့ကိုကန့် MNDA တပ်ဖွဲ့တွေနဲ့လည်းအလားတူအေအေနာမည်မခံပဲပူးပေါင်းဆောင်ရွက်နေပြီးနောက်ပိုင်းပေါ်လာတဲ့ဒေသခံတပ်တွေကိုလည်းစစ်ရေးကူညီတင်တန်းပေးနေတယ်လို့ကိုကျော်ဆန်းလိုင်ကပြောပါတယ်ဒီနေရာမှာအေအေနဲ့ရှေ့ဆက်ဖြစ်လာနိုင်ခြေကိုမေးရမှာလဲ
All those you know AA and the military in a place with the
system အေအေနဲ့မြန်မာစစ်တပ်တို့ရခိုင်ပြည်နယ်မှာအခုလိုအပြစ်ရပ်ဆိုင်ထားစေဖြစ်ပေမဲ့တကယ်တမ်းလက်တွေ့မြေပြင်မှာတော့သူတို့နှစ်ဖက်စလုံးကအင်အားပြန်စုဆောင်းမှုတွေဒါအဓိကလုပ်နေတာပါတကယ်တမ်းကစစ်ပြန်တိုက်ဖို့နှစ်ဖက်လုံးကပြင်နေတဲ့သဘောမျိုးတွေ့နေရပါတယ
်အေးအေးအဓိကရည်မှန်းထားတဲ့အမျိုးသားနိုင်ငံရေးဖြစ်တဲ့ Water ဖွဲ့တောင်းဆိုထားသလို Confederation စနစ်မျိုးက NUG နဲ့ Federal Charter အောက်မှာဆက်ဆွေးနွေးနိုင်ခွင့်ရှိပေမဲ့မြန်မာစစ်တပ်နဲ့ကတော့ဆွေးနွေးလို့တော့မရနိုင်ဘူးလို့ကိုကျော်ဆန်းလိုင်ကထောက်ပြပါတယ
် What are you doing maybe more think about for the NUG you know leader
AA ရဲ့လုံဆောင်ပုံတွေကိုကြည့်ရတာ NUG ရဲ့ခေါင်းဆောင်မှုဘက်ကိုရွေးလာနိုင်မယ့်အလားအလာမျိုးတွေ့နေရပါတယ် NUG နဲ့တွေမကပါဘူးတခြား KIO ကချင်တို့တအောင်ပလောင် TNLA တို့ကရင် KNU တို့နဲ့အတူတကွအာဏာမျှဝေပြီးပူးပေါင်းနေထိုင်ဖို့ဖြစ်နိုင်တဲ့စနစ်မျိုးကျိုးကျောင်းစီလျော်ရာမျိုးဘက်ကိုပိုသွားဖို့များပါတယ်ဒါမှလည်းငိမ့်ညံ့တဲ့ဖက်ကိုဥတီလာမှာပေါ့နော်
။အေးအေးရဲ့အိမ်နီးချင်းနိုင်ငံတွေနဲ့ဆက်ဆံရေးကိုမေးရမှလည်းနိုင်ငံရေးဥဆောင်ဖွဲ့ ULA ရှိတဲ့အေးအေးနေနဲ့ဒီဆက်ဆံရေးတချို့ကိုစထူထောင်ထားပြီလို့ဆိုပါတယ
်။ Bangladesh and India they usually think the only authority
၎င်းနိုင်ငံရေးသမားတွေအနေနဲ့အိန္ဒိယနဲ့ Bangladesh တို့နဲ့ဆက်သွယ်ဆွေးနွေးတာတချို့ရှိပါတယ်။ဒါပေမဲ့ဒီ Bangladesh တို့အိန္ဒိယတို့ကမြန်မာနိုင်ငံမှာတမိုင်းတစ်လျှောက်တကယ်အာဏာရှိတာကမြန်မာစစ်တပ်လို့ယုံကြည်ထားကြပုံရပါတယ်။ဒီနေ့အချိန်မှလည်းသူတို့မြန်မာစစ်တပ်နဲ့တရားဝင်တွေ့ဆုံဆွေးနွေးနေပြီးဥပမာ NUG နဲ့ဆိုတရားဝင်တွေ့တာအများသိအောင်တွေ့တာလုံးဝမတွေ့ရသေးပါဘူးအိန္ဒိယဘက်ကနေရခိုင်အဖွဲ့တွေနဲ့အတိုက်အခံတွေအပေါ်တန်တရားရှိတယ်လို့ရခိုင်နဲ့အတိုက်အခံတွေကလည်းအိန္ဒိယအပေါ်တန်တရားရှိပါတယ
်အခုလိုအိန္ဒိယနိုင်ငံတွေနဲ့ဆက်ဆံရေးဟာတရုတ်နဲ့ဆက်ဆံရေးနဲ့လည်းဆင်တူတယ်လို့တရုတ်မြန်မာရေးကျွမ်းကျင်သူရွှန်စံကထောက်ပြပါတယ
် It sounds a lot like China's strategy too that they have
ဒီအခြေအနေကတရုတ်ရဲ့မဟာဗျူဟာနဲ့လည်းအများကြီးတူနေပုံပါပဲတရုတ်အနေနဲ့ကမြန်မာစစ်တပ်နဲ့လည်းဆက်ဆံရေးကောင်းတယ်။နောက်တစ်ချိန်တည်းမှာလည်းတရုတ်မြန်မာနယ်စပ်မှာရှိနေကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆက်ဆံရေးကိုလည်းအမြဲတမ်းထိန်းထားတယ
်။အေအေရဲ့အဓိကစိန်ခေါ်ချက်တွေကတရုတ်ဘာဝင်အင်းနီချင်းနိုင်ငံကြီးတွေရဲ့စီးပွားရေးစီမံကိန်းကြီးတွေနဲ့နိုင်ငံတကာကဖိအားပေးနေတဲ့ရိုဂျာပြည်လဲလက်ခံရေးစီမံချက်တွေလည်းပါတယ်လို့ကိုကျော်ဆန်းလိုင်ကထောက်ပြပါတယ်။ဒီအေအေရဲ့အခမ်းအကဏ္ဍနောက်လက်ရှိအပြစ်ရရေးနဲ့ရိုဂျာပြည်လဲလက်ခံရေးအစီအစဉ်တွေပေါ် AA ပြောခွင့်ရတဲ့စစ်ကောင်စီပြောခွင့်ရတော့ကိုစူးစမ်းဆက်သွယ်မေးမြန်းခဲ့ပေမဲ့မရခဲ့ပါဘူးခင်ဗျ